ဘင်္ဂလားပြည်နယ်ရဲ့အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့ cyclone မုန်တိုင်းမာရတာဟာ12နာရီအတွင်းမှာရခိုင်ပြည်နယ်တန်တွဲမြို့အနီးကိုဖြတ်ကျော်ဝင်ရောက်နိုင်တဲ့ဆိုပြီးမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေမုန်တိုင်းသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒီသတိပေးချက်ကိုလိမ္မော်ရောင်အဆင့်ကနေအနီးရောင်အဆင့်ဖြစ်တိုးမြင့်သတ်မှတ်လိုက်ပါတယ်။ရခိုင်ပြည်နယ်တန်တွဲမြို့မှာမုန်တိုင်းဒဏ်ကိုပြင်းပြင်းထန်ထန်ခံနိုင်ရတယ်လို့မြေဝကျွန်းပေါ်ဒေသဘက်မှလည်းစိုးရိမ်ရတဲ့အကြောင်းတာဝန်ရှိသူကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးဖို့ထားပါတယ်ရှင်
။ဘင်္ဂလားပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့ cyclone မုန်တိုင်းမာရတာဟာအရှေ့မြောက်ဘက်ကိုရွေ့ရှားနေခဲ့ပြီးမြန်မာနိုင်ငံပသိမ်မြို့ရဲ့အနောက်မြောက်ဘက်105မိုင်ခန့်၊ဂွါမြို့ရဲ့အနောက်တောင်ဘက်65မိုင်ခန့်၊တန်တွဲမြို့ရဲ့အနောက်တောင်ဘက်105မိုင်ခန့်၊ကြောက်ဖြူမြို့ရဲ့တောင်အနောက်တောင်ဘက်135မိုင်ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတာကြောင့်မုန်တိုင်းကြိုတင်သတိပေးချက်ကိုအနီရောင်အဆင့်တိုးမြင့်သတ်မှတ်လိုက်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပြပါတယ်
။အဲအနီရောင်အဆင့်ဆိုတာဖန်ဆက်ဖို့အမှန်တိုင်းတို့မှာအနီရောင်အဆင့်နည်းနည်းထုတ်ပြန်ရမယ်ဆိုတဲ့ဒီအဆိုပြုတော့ဒုတိယကျွန်တော်တို့ဒီဆိုင်လုံးမုန်တိုင်းမာရတာဒီဒီနေ့ဆင်းနိုင်ကြရည်ဒီနေ့ဆင်းနိုင်နောက်ဆင်းနိုင်ပြန်တော့တောင်းဆင်းနိုင်တဲ့ကြောင့်လို့ကျွန်တော်တို့နေရောင်အဆင့်အချင်းကိုထောက်ရမိကြပါတယ
်။အနီရောင်အဆင့်ဆိုတာဟာ12နာရီအတွင်းကမ်းရိုးတန်းကိုဝင်ရောက်နိုင်တယ်ဆိုတော့မှုန်တိုင်းကြိုတင်သတိပေးချက်သင်္ကေတဖြစ်ပါတယ်။ဒီထဲမှာရခိုင်ပြည်နယ်တဲကတန်တွဲမြို့ကတော့မှုန်တိုင်းတန်ကိုပြင်းထန်စွာခံရနိုင်တယ်လို့မြဝကျွန်းပေါ်ဒေသတွေကလည်းစိုးရိမ်ရတယ်ဆိုပြီးသတိပေးခဲ့ပါတယ်။တနာရီကိုမိုင်90ကနေမိုင်100လောက်ထိမှုန်တိုင်းအချိန်ကတိုက်ခတ်နိုင်တယ်လို့လည်းပြောထားပါတယ်
။မနက်ငယ်ကန်းကြီးတွေတန်ရဲမျိုးအမီရနေပြီးတော့မှဆက်ပြောင်းဝင်ရောက်မယ်လို့ခံစားရတယ်။ကိုရဲ့လေးမိသားကတော့ကျွန်တော်တို့ကုသရှောင်းအကူဘတ်ကဲမှာရှိပါတယ်။မြေဆုံးနေတိုင်းလုံးနေရတာကနာယူကို90တောင်တန်နေတဲ့အမီသားရှိပါတယ်။ဝမ်းတူဖြစ်နိုင်တဲ့သူ့ရဲ့အချင်းအားကျွန်တော်တို့မြေဆုံးက90နေပြီးတော့အစုကြီးမားတဲ့မုန်တိုင်းတွေဖြစ်နေတယ်လို့အားနေရာတော့ရှိတယ်ပေါ့နော်
။ cyclone မုန်တိုင်းအချိန်ကြောင့်လေပြင်းတိုက်ခတ်တာမိုးကြီးတာ၊ရုတ်တရက်ရေကြီးတာတွေ၊မြေပြိုတာတွေဖြစ်ပေါ်နိုင်တာကြောင့်ကုန်းမြင့်ဒေသအနီးမှာနေထိုင်ကြသူတွေအနေနဲ့မြေပြိုမှုအန္တရာယ်ကိုကြောက်ရွံ့နိုင်တယ်လို့မြမကံယုံတဲ့တခြားမြင့်ငယ်ချောင်းငယ်တွေအနီးမှာနေထိုင်ကြသူတွေအနေနဲ့လည်းရေကြီးမှုတွေ၊ရေရှမ်းမှုတွေဖြစ်ပေါ်နိုင်တာကြောင့်သတိပြုနေထိုင်ကြဖို့အတွက်လည်းမြမနိုင်ငံမိုးလေဝသဇလဗေဒညွှန်ကြားမှုဦးစီးဌာနကအကြံပြုချက်တွေထုတ်ပြန်ထားပါတယ်ရှင်။